Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ19ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925ရုံးကနေတိုက်ထုတ်လွှင့်နေပါပါရှင်။ကျမနာလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်ရဲ့ကြီးကျယ်မြင့်မြတ်မှုကပြိုင်ဘက်တွေကြောင့်ချင်းချောက်ခံရပြီလို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အင်းတင်ချေရွာမှာတော့တပ်ဖြတ်မြုံနံခံထားရသူတွေလို့ဆိုသူတွေရဲ့ကျွင်းကြံရုပ်အလောင်းတွေကိုဒီကနေ့ဆက်လက်တူးဖော်နေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေ့နေကိုကိုအောင်အောင်နဲ့အတူကြည့်ညာပါမယ်ရှင်
။ကောင်းပါပါရှင်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေထွက်ပြေးခဲ့ရတာဟာလူမျိုးရုံးတပ်ဖြတ်မှုအစင်းနေဖြစ်နိုင်ခြေရှိတယ်လို့ပြောဆိုထားတဲ့ကုလလူအခွင့်ရေးဆိုင်ရာကုလမဟာမင်းကြီးဇာယစ်အယ်ဟူစိန်ကိုတွေ့ဆုံမေးမြန်းထားတဲ့တဲ့မှာကြားဖို့ရှိတာကတော့
If they deny this, why don't they let us in?Why don't they let us in to have a look? What are they hiding? And if every time they put an investigation together...
Kula Mahaminji Zayed El Hussein Mashin, Pieso Ngoro Majakin Jaja Mabahja Abien, Tamna Donet Trump Ga Amyuda Longchoye Mahabiyuwa Siyin Khanza Topyan Layama, Diyongne Russia Rugo Oza Chetun Adiga Yanpe Pye Tye Tuen Lai De Drin, AFB Drin Thanaga Asha Drin Namari Go Chimine Thaytan Drin Sabinya Gomyu Su, Gateway Price Go Frontier Drin Thanaya Jiran Drin Hau Gomya Jotu Ya Dware Drin Ne, Christmas Gala Dachin Lai Sound Bok Gule Nau Pai Ma Tolin Tawo Shibare, Kho Yin Song No Digi Ninyan Nikin Thaytan ရတဲ့တွင်တွေကိုမတင်ကြီးထိုင်တဲ့ကွန်အောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ရဲ့ကြီးကျယ်မြင့်မြတ်မှုကပြိုင်ဘက်အင်အားကြီးတွေကြောင့်ချင်းချောက်ခံရပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့ကသတိပေးပြောဆိုပါတယ်ဒါပေမဲ့လည်းအမေရိကန်ရဲ့နိုးထလာမှုလို့သမ္မတကရည်ညွှန်းပြောဆိုလိုက်ပြီးအဟံအတားတွေကိုရှင်းလင်းပြနိုင်ရေးဘက်ပေါင်းစုံကဆောင်ရွက်မယ်လို့ကတိပြုလိုက်ပါတယ်ဝါရှင်တန်မှာပြောတဲ့မင်းကိုမှသမ္မတကသူ့ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာသစ်ကိုရှင်းလင်းပြောဆိုခဲ့တာမှာတော့ရုရှားနဲ့တရုတ်နိုင်ငံတို့ကိုအကြီးမားဆုံးစိုးရိမ်ချက်အဖြစ်ရည်ညွှန်းပါတယ်။ဒီနှစ်နိုင်ငံစလုံးကအမေရိကန်ရဲ့စံတန်မှုတွေဩဇာနဲ့ချမ်းသာကြွားဝမှုတွေကိုရှင်းနိုင်အောင်ကြိုးစားနေကြတယ်လို့သမ္မတကပြောတာပါ။ဒါပေမဲ့သူ့ရဲ့ခေါင်းဆောင်မှုအောက်မှာအမေရိကန်အနေနဲ့လက်လျှော့မှာမဟုတ်ဘူးလို့လည်းကတိပြုပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာသစ်ကဘိုးကျစိုးမိုးရေးဖြစ်တယ်လို့ရှုမြင်တဲ့အကြောင်းနဲ့ကဘာပေါ်မှာနိုင်ငံစုံရှင်ပြိုင်မှုကိုလက်တင်ခံလို့စိတ်မရှိတာကိုပြသလိုက်တာလည်းဖြစ်တယ်လို့ရုရှားကဒီကနေ့အင်ကာနီမှာတုံ့ပြန်ပါတယ်။ရုရှားဟာအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးချင်းချမှုဖြစ်တယ်ဆိုတဲ့ရှုမြင်ချက်ကိုလည်းရုရှားအနေနဲ့သဘောမတူတဲ့အကြောင်းဒါပေမဲ့ဘုံအကျိုးတူကိစ္စတွေအပေါ်ပူးပေါင်းဆောင်ရွက်လို့ကြောင်းသမ္မတထရန့်အစိုးရရဲ့ပြောဆိုချက်ကိုတော့ကြိုးဆိုတယ်လို့ရုရှားအစိုးရပြောခွင့်ရဒမက်ထရီပက်စကော့ကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနဘက်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့ CIA ခစ်ကစိတ်နေသဘောထားတွေကိုစွန့်လွှတ်သင့်ပြီလို့ပြောဆိုလိုက်ပြီးတရုတ်ရဲ့ရီမှန်းချက်တွေကိုရည်ရွယ်ချက်ရှိရှိနဲ့လိုရာဆွဲပြောဆိုနေတာတွေကိုရပ်ပါဆိုပြီးတုံ့ပြန်လိုက်ပါတယ်ရှင်
။ဂျေရူဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလက်မှတ်နဲ့စွန့်ပြစ်ချက်ကိုအမေရိကန်ဘက်ကဗီဒိုအနာသုံးပြီးတော့မနေ့ကကန့်ကွက်လိုက်ပါတယ်။ဂျေရူဆလင်နဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအီဂျစ်နိုင်ငံကတင်သွင်းခဲ့တာဖြစ်ပြီးမဲခွဲဆုံးဖြတ်တဲ့အခါမှာအဖွဲ့ဝင်14နိုင်ငံကထောက်ခံပြီးအမေရိကန်ကကန့်ကွက်ခဲ့တာပါမူကြမ်းထဲမှာဂျေရူဆလင်ကိုအစ္စရေးမျိုးတော်အဖြစ်အသိအမှတ်ပြုပြီးတော့အမေရိကန်တန်ယုံကိုတယ်အဗီမျိုးကနေရွှေ့ပြောင်းမဲ့သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်အပေါ်အကြီးအကျယ်စိတ်ပြက်လက်ပြက်ဖြစ်မိကြောင်းဖော်ပြထားပါတယ်မြင့်မြတ်တဲ့ဂျေရူဆလင်မြို့ရဲ့တည်နေရာစံတမချက်တွေကိုပြောင်းလဲအောင်လှုပ်ဆောင်တဲ့ဆုံးဖြတ်ချက်တွေဟာတစုံတရာတက်ရောက်မှုရှိမှာမဟုတ်ပဲအဲဒီလိုရည်ရွယ်ချက်နဲ့လှုပ်ဆောင်မှုတွေကိုပယ်ဖျက်တားဆီးရမယ်ဆိုပြီးတော့လဲအဆိုပြုချက်မူကြမ်းမှာဖော်ပြထားပါတယ်။သမ္မတထရန့်ကတော့ဂျေရူဆလင်ဟာဂျူးလူမျိုးတွေရဲ့တမိုင်းဝင်မြို့တော်ဖြစ်တဲ့အပြင်ခေတ်သစ်အစ္စရေးနိုင်ငံရဲ့မြို့တော်လည်းဖြစ်တာကြောင့်တကယ့်ဖြစ်တည်မှုအနေအထားကိုအတိမတ်ပြုဆုံးဖြတ်တာဖြစ်တယ်လို့ပြောပါတယ်။အစ္စရေးကောင်ဆောင်တွေကသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြပြီးအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကဂျေရူဆလင်ကိုအစ္စရေးမျိုးတော်အဖြစ်အသိအမှတ်ပြုလိုက်တာဟာငြင်းချမ်းရေးအတွက်အခြေခံအုတ်မြစ်ဖြစ်တယ်လို့ပြောရတယ်။ပါလက်စတိုင်းတွေကတော့အရှေ့ဂျေရူဆလင်ကိုသူတို့ရဲ့အနာဂတ်မျိုးတော်အဖြစ်လိုချင်နေတာဖြစ်ပြီးပါလက်စတိုင်းသမ္မတမာမွတ်အာဘတ်စ်ကငြင်းချမ်းရေးလုပ်ငန်းစဉ်အတွင်းကအမေရိကန်ရဲ့အခန်းကဏ္ဍကိုဆက်အသိအမှတ်ပြုတော့မှာမဟုတ်ဘူးလို့ထရန့်ရဲ့ဂျေရူဆလင်ဆုံးဖြတ်ချက်ကိုပြစ်တင်ဝေဖန်ကြတဲ့အာရက်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်မှာမနေ့တနင်္လာနေ့တုန်းကလမ်းချော်တိမ်းမောက်ခဲ့တဲ့ရထားကတနာယီကို48ကီလိုမီတာသွားဖို့သတ်မှတ်ထားတဲ့လမ်းပိုင်းမှာတနာယီကို
129 kilometer နှုန်းနဲ့ပြေးဆွဲခဲ့တယ်လို့ပြည်ထောင်စုစုံစမ်းရေးမှုတွေကပြောပါတယ်။ Seattle မြို့တောင်ဘက်လမ်းခွေမှာယထာလမ်းချော်သွားတာဖြစ်ပြီးယထာရဲတချို့ကအသွားအလာရှုပ်ထွေးတဲ့အဝေးပြေးလမ်းမပေါ်ကိုကျသွားခဲ့ပြီးအနည်းဆုံးခီးသည်3ဦးသေဆုံးရပါတယ်။တိတ်မှောက်ယထာရဲ့ခုံပေါင်းမှုမှတ်တမ်းဆက်နှစ်ခုတည်းကတစ်ခုရဲ့မှတ်တမ်းအချက်လက်တွေကိုစုံစမ်းရေးမှုတွေကဆန်းစစ်ခဲ့ပြီးဖြစ်တယ်လို့လည်းအမျိုးသားတည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးအဖွဲ့ဝင်ဘဲလာတင်စာကသတင်းတောက်တွေကိုပြောပါတယ်။တည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးအဖွဲ့အနေနဲ့ဒီကနေ့အင်္ဂါနေ့မှာအခင်းဖြစ်တဲ့နေရာမှာစပြီးအလုပ်လုပ်မှာဖြစ်ပြီးဘာမှားခဲ့တယ်လဲ၊ဘာကြောင့်ဖြစ်ခဲ့ရတယ်လဲဆိုတာကိုဖော်ထုတ်နိုင်ဖို့အတွက်ယထာဝန်ထမ်းအနေနဲ့လည်းတွေ့ဆုံမေးမြန်းမယ်လို့တင်စာကပြောပါတယ်။တိတ်ကိုရှုပ်ထွေးတဲ့မတော်တဆမှုဖြစ်တယ်လို့လည်းသူမကပြောပါတယ်။တိစုံမှုအပြင်လူပေါင်း100ကျော်လည်းထိခိုက်ဒဏ်ရာရတယ်လို့ဒေသအာဏာပိုင်တို့ကပြောပါတယ်။လမ်းချော်ပြုတ်ချခဲ့တဲ့ယထာတွဲတွေနဲ့လမ်းမပေါ်ကကားတွေနဲ့ကုန်တင်ကား၅စင်းကိုထိသွားခဲ့တာကြောင့်တချို့ဒဏ်ရာရသွားပေမဲ့လို့တိစုံမှုတော့မရှိခဲ့ဘူးလို့ပြည်내အာဏာပိုင်တို့ကပြောပါတယ်။ဝါရှင်တန်ပြည်내 Seattle မြို့ကနေ Oregon ပြည်내 Portland ကိုအသစ်တိုးချက်ပြေးဆွဲတဲ့ခီးစဉ်တွင်တိမ့်ပေါက်ခဲ့တဲ့ယထာပေါ်မှာတော့ခီးသည်80နဲ့ယထာဝန်ထမ်း5ဦးတို့လိုက်ပါခဲ့တယ်လို့လည်းAmtrak ကပြောဆိုထားပါတယ်ရှင
်။ဒီနေ့အစောပိုင်းတုန်းကကမ္ဘာတဝိုင်းကွန်ပျူတာတောင်းတဲ့ချီကိုမြောက်ကိုရီးယားအစိုးရကစိုက်ဘာအင်တာနက်ကနေထိုးပေါက်တက်ခဲ့တာတွေလုပ်ခဲ့တယ်လို့ American သမ္မတ Trump အစိုးရကတရားဝင်ဆွဆွဲပြောဆိုလိုက်ပါတယ်။ဒီလိုအင်တာနက်စိုက်ဘာတိုက်ခိုက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပြီးတော့ဒေါ်လာဘီလီယံနဲ့ချီဆုံးရှုံးခဲ့ရတဲ့အကြောင်းအမိမြေလုံခြုံရေးဆိုင်ရာအကြံပေး Tom Bossert ကဒီ Wall Street Journal မှာတင်းလာနေကအတွေ့အမြင်ဆောင်းပါးတစ်ပုဒ်ရေးသားဖော်ပြခဲ့တာပါ။မြောက်ကိုရီးယားအစိုးရဟာပြီးခဲ့တဲ့မေလတုန်းကWannaCry လို့အမည်ပေးထားတဲ့ကွန်ပျူတာဗိုင်းရပ်စ်တစ်ခုကိုဖျန့်ခဲ့တယ်ဆိုပြီးတန်တရားဖြစ်ခံထားရတာပါဒီဗိုင်းရပ်စ်ကနိုင်ငံပေါင်း150ထက်မနည်းမှာရှိတဲ့ကွန်ပျူတာသုံးဆွဲသူပေါင်းများစွာကိုကွန်ပျူတာထဲမှာရှိတဲ့သူတို့ရဲ့ဖိုင်တွေကိုဖွင့်လို့မရတော့အောင်ဒါမှမဟုတ်ကွန်ပျူတာရဲ့အရေးပါတဲ့ထိန်းချုပ်မှုခလုတ်တွေကိုသုံးလို့မရတော့အောင်လုပ်ပစ်လိုက်တာပါဒီဗိုင်းရပ်စ်ထိသွားတဲ့ဆက်တွေကဖိုင်တွေကိုဖွင့်ကျင်နေဆိုရင်ငွေပေးရမယ်ဆိုပြီးတော့လည်းငွေညှစ်တောင်းတာဖြစ်ပါတယ်နောက်ဆုံးဗြိတိန်နိုင်ငံသားhacker တူကနေဒီ virus ကိုတပ်ပစ်နိုင်တဲ့ကုဏ္ဏမတ်ကိုရှာတွေ့ခဲ့ပြီးနောက်မှာမှ WannaCry computer virus နဲ့တိုက်ခိုက်မှုတွေရပ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြည်ဝဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတပ်ဖြတ်မြုပ်နှံခံထားရတဲ့ဆိုသူတွေရဲ့ရုပ်လောင်းတွေကိုဒီကနေ့ဆက်ပြီးတော့တူးဖော်နေတဲ့အကြောင်းဒေသခံအတိုင်းအဝိုင်းကပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ချေးရွာတုတ်တံမှာတပ်ဖြတ်မြုပ်နှံခံထားရတဲ့အကြောင်းအမည်မဖော်လိုသူတဦးရဲ့သတင်းပေးတိုင်ကြားချက်အရလုံခြုံရေးတပ်ဖွဲ့ဝင်တွေတွားရောက်ရှာဖွေတာမှာအလောင်းတွေကိုတွေ့ရတာလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းမှန်ပြန်ကြားရေးအဖွဲ့ကမနေ့တုန်းကသတင်းထုတ်တာပါအခုဖြစ်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပါဝင်ပတ်သက်မှုရှိရင်လဲတရားဥပဒေနဲ့အညီအရေးယူမယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ဒါပေမဲ့အခုချိန်ထိတော့တပ်ဖြတ်မြုပ်နှံခံထားရတယ်ဆိုတော့ရုပ်လောင်းနေဟာဘယ်သူဘယ်ဝါဖြစ်တယ်။အရေးအတွက်ဘလောက်ရှိတယ်ဆိုတာရောနောက်ဘယ်သူလက်ချက်ဖြစ်တယ်ဆိုတာရောအစိုးရဘက်ကရောတပ်မတော်ဘက်ကရောတစုံတရာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး။အင်းတင်ကျေးရွာနဲ့အနီးတစ်ဝိုက်မှာတော့ရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်တွေရောနှောနေထိုင်ကြတဲ့ဒေသဖြစ်တယ်လို့လည်းဒေသခံတို့ကပြောပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံရဲ့ချင်းချောက်ရင်ဆာမှုတွေကိုတုံ့ပြန်ကာကွယ်ဖို့အတွက်ဂျပန်နိုင်ငံမှာအမေရိကန်ရဲ့စစ်ဖက်ကာကွယ်ရေးအစီအစဉ်တွေတိုးမြှင့်ချထားဖို့ဂျပန်ဆိုရကဒီကနေ့ခွင့်ပြုလိုက်ပါတယ်။မြောက်ကိုရီးယားဟာဒီနှစ်အတွင်းဂျပန်နိုင်ငံပေါ်ဖြတ်ပြီးတော့မစ်ဆိုင်းတုတ်ကြီးစမ်းသပ်ပစ်လွတ်ခဲ့တယ်လို့ဂျပန်ကိုပင်လယ်ထဲမြုပ်ပစ်မယ်လို့ချင်းချောက်ပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်တွေရဲ့မြေပြင်အခြေစိုက်မစ်ဆိုင်းတုတ်ကာကွယ်ရေးစနစ်ကိုချထားဖို့ဂျပန်နိုင်ငံဘက်ကခွင့်ပြုပေးလိုက်တာပါ။လွန်ခဲ့တဲ့လရုံကလည်းမြောက်ကိုရီးယားဟာတိုက်ချင်းပစ်ပယ်ရင်တဲ့ဒုံးစနစ်ကိုဆန်းသက်ခဲ့ပြီးအဲ့ဒီမစ်ဆိုင်းတုတ်ကြီးဟာဂျပန်တို့ရဲ့အထူးစီးပွားရေးဇုန်ရေပြင်ပိုင်နယ်ထဲပျက်ကျသွားခဲ့ပါတယ်။ဆွမ်းအားဖြင့်ရေဒါတွေပါဝင်တဲ့မြေပြင်အခြေစိုက်မစ်ဆိုင်းတုတ်ကာကွယ်ရေးစနစ်ကိုနိုင်ငံတစ်ခုလုံးကိုလွှမ်းခြုံကာကွယ်ပေးနိုင်မဲ့နေရာနှစ်ခုမှာထားရှိသွားမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုလော့စ်အိန်ဂျလိစ်မြို့ကတရုတ်လူမှုအတိုင်းဝိုင်းကြီးအဓိကအားထားအသုံးပြုရာ တက်တန်းအရင်ဆုံးစီယုံကြီးကနှစ်ပေါင်း159နှစ်လဲပတ်ခဲ့ပြီးတဲ့နောက်လုံးဝပိတ်သိမ်းလိုက်ပြီးဖြစ်ပါတယ်။ပြင်သစ်စီယုံလို့သိကြတဲ့ Pacific Alliance Medical Center ကကြိုတင်ကြီးညာတာအခမ်းအနားတွေနဲ့မဟုတ်ဘဲဗျုံးစားကြီးပိတ်လိုက်တာပါ။စီယုံကအရှုံးပေါ်နေပြီးကယ်လီဖိုးနီးယားပြည်နယ်ဥပဒေအရလိုအပ်တဲ့ငလျင်ပြန်လည်ပြုပြင်ရေးလုပ်ဖို့ဒေါ်လာသန်း100မတ်တက်နိုင်တာကြောင့်ဖြစ်တယ်လို့ Los Angeles Times ကဖော်ပြပါတယ်။
အကြမ်းဖက်မှုတွေကိုအားပေးတဲ့ရေးသားပြောဆိုမှုတွေပါဝင်လူမှုကွန်ရက်တွေပေါ်မှာအမုန်းတရားနဲ့စော်ကားတိုက်ခိုက်တဲ့ရေးသားချက်တွေကိုစစ်ဆေးကန့်သတ်ဖို့ရည်ရွယ်တဲ့စီမင်းသစ်တွေချမှတ်လိုက်တဲ့အကြောင်း Twitter လူမှုကော်မတီကပြောလိုက်ပါတယ်အကြမ်းမဲ့လှုပ်ရှားမှုတွေကိုမွတ်စလင်တွေကလှုပ်ဆောင်နေတဲ့ဆိုတာမျိုးရည်ရွယ်ဖော်ပြတဲ့သွေးစီဝံလုပ်တဲ့ video file တွေကို Twitter ပေါ်မှာပုံမှန်လိုလိုတင်နေတဲ့လက်ရာစွန်းအဖွဲ့ Britain Fast ကခေါင်းဆောင်တွေရဲ့အကောင့်တွေကိုလည်း Twitter ကရပ်ဆိုင်းပစ်လိုက်ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကမှတင်ငေးထိုင်တဲ့ကွန်အောင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်ရင်ဂျာဒုက္ခတဲ့တိမ့်နဲ့ချီထွက်ပြေးခဲ့ကြရတဲ့ဖြစ်မှာအကျန်းဖက်မှုတွေကိုစနစ်တကျစီစဉ်တကျကျူးလွန်ခဲ့တာဖြစ်ပြီးဒီလောက်ရောက်ဟာလူမျိုးရုံးတပ်ဖြတ်မှုဆိုတဲ့အဆင့်တွေဖြစ်နိုင်ခြင်းရှိတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်ဒ်အယ်ဟူစိန်ကပြောဆိုခဲ့ပါတယ်ဒါကိုမြန်မာဘက်ကညှင်းချက်ထုတ်နေပေမဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ဝေရောက်ခွင့်မပေးတာဟာတန်ရာဖြစ်စရာရှိတယ်လို့လည်းပြောသွားပါတယ်ကုလမဟာမင်းကြီးဇိုင်ဒ်နဲ့ AFP သတင်းဌာနရဲ့ဒီမေမြန်ထားချက်ကိုတော့ကုသားညုံကပြောပြထားပါတယ်
ဩဂတ်စ်လကုန်ပိုင်းကစပြီးတော့ရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခအပေါ်အစိုးရလူညိုရေးတပ်တွေရဲ့ကင်တွေဆောင်းမှုကြောင့်ရင်ဂျာဒုက္ခသည်တွေအလုံးရင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရတယ်လို့ကုလသမဂ္ဂရောနိုင်ငံတကာကပါအခိုင်အမာယူဆထားတာပါ။ဒါကြောင့်လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူစိန်နဲ့ AFP တွစ်ဆုံမေးမြန်းကမှာတော့သူ့အနေနဲ့ဒီလူညိုရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေဟာစနစ်တကျဖန်တီးလှုပ်ဆောင်ခဲ့တယ်ဆိုတာတွေ့ရတယ်လို့ပြောသွားပါတယ်။ဒီအတွက်ဒီပြဿနာကိုသုံးသပ်တဲ့အခါမှာ genocide လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်နိုင်ခြေရှိခဲ့တယ်ဆိုတဲ့အချက်ကိုဖယ်ထုတ်စဉ်းစားလို့မရဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ
် you couldn't exclude the possibility of acts of genocide on the basis of what we saw a court will have to make the determination but on the basis of the evidence available to us
ကျွန်တော်တို့မြင်တွေ့နေရတာတွေကိုအခြေခံပြောရရင် genocide လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်နိုင်ခြေရှိတယ်ဆိုတဲ့အချက်ကိုဖယ်ထုတ်ထားလို့မရပါဘူးဒီတမချက်ကိုတရားရုံးတစ်ခုကပဲဆုံးဖြတ်ရမယ်ဆိုပေမဲ့လည်းကျွန်တော်တို့ယူထားတဲ့အချက်လက်တွေပေါ်အခြေခံကြည့်ရင်ဒီဖြစ်နိုင်ခြေကိုဖယ်ထုတ်စဉ်းစားလို့မရပါဘူ
းအခုဩဂတ်စ်လကစပြီးတော့တလအတွင်းမှာပဲရခိုင်မြောက်ပိုင်းဒေသစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းရိုဟင်ဂျာ 6,900 ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့ MSF နေစည်းမချဆောင်များအဖွဲ့ကထုတ်ပြန်ထားပါတယ်စစ်တပ်စစ်စင်ရေးတွေစကြတဲ့ကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရတဲ့အရေးအတွက်ဟာလဲကုလသမဂ္ဂဆင်းရဲရဆိုရင်တော့6,500ကျော်သွားပါပြီမြန်မာအနာပိုင်ဘက်ကတော့ရခိုင်မြောက်ပိုင်းဒေသအတွင်းလူညိုရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးဟာအစွန်းရောက်တွေကိုပြစ်မှတ်ထားနှိမ့်နှင်းမှုသာဖြစ်ပြီးတော့စူးစူးဝါလူခွင့်ချူဖောက်မှုတွေမရှိဘူးဆိုပြီးတော့ညှင်းချက်ထုတ်ထားပါတယ်အစွန်းရောက်ဘက်ကရောစစ်တပ်ဘက်ကပါစုံစမ်းရေးကော်မတီတွေဖွဲ့ပြီးတော့စစ်ဆေးခဲ့ပေမဲ့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ချူဖောက်မှုတွေမရှိဘူးလို့ပဲဖြေထုတ်ပြီးခဲ့ပါတယ်ဒါပေမဲ့လည်းကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့ခဲ့တဲ့အချက်အလက်စုဆောင်ရေးကုလသမဂ္ဂစုံစမ်းရေးအဖွဲ့ကတော့မြန်မာနိုင်ငံဦးတော်မှပြီးမဝင်ခဲ့ပါဘူး။ဒါကြောင့်လည်းပဲကုလသမဂ္ဂစုံစမ်းရေးအဖွဲ့တွေရောအခြားဒီကုလသမဂ္ဂစုံစမ်းရေးအရာရှိတွေပါဘင်္ဂလားဒေ့ရှ်ဘက်မှာရှိတဲ့ရင်ဂျာဒုက္ခသည်စခန်းတွေကိုပဲတွားရောက်ပြီးတော့အဲဒီကရရှိတဲ့အချက်အလက်တွေအရကြောက်ရွံ့ထိတ်လန့်စရာရာဇဝတ်မှုတွေဖြစ်ခဲ့တယ်ဆိုတဲ့ကုလသမဂ္ဂအစီအစဉ်တွေထွက်လာခဲ့ပါတယ်။ကုလသမဂ္ဂမဟာမင်းကြီးဇာယီကတော့မြန်မာနိုင်ငံဘက်ကဖုံးကွယ်ထားစရာမရှိလို့ရှိရင်ဘာကြောင့်များနိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုပြီးမဝင်တာလဲဆိုပြီးတော့မေးခွန်းပြန်ထုတ်ပါတယ်။
If they deny this, why don't they let us in? Why don't they let us in to have a look? What are they hiding? And if every time they put an investigation together, they claim that the allegations from the UN...
ဒါမဟုတ်ဘူးလို့ညင်းဆိုတယ်ဆိုရင်ဘာကြောင့်ကျွန်တော်တို့ကိုဝင်ခွင့်မပေးတာပါလဲ။ဒီနေရာတွေကိုဘာလို့ကြည့်ရှုစစ်ဆေးခွင့်မပေးတာပါလဲ။ဘာတွေများဖုံးကွယ်ထားစရာရှိလို့လဲ။ကုလသမဂ္ဂနဲ့နိုင်ငံတကာကပြောဆိုဆွဆဲနေတာတွေဟာသူတို့တွေ့ရှိသူတို့တွေ့ရှိချက်အရာမဟုတ်ဘူးမမှန်ဘူးသူတို့တွေ့ရှိချက်အရာမဟုတ်ဘူးမမှန်ကန်ပါဘူးလို့ပြောကျင်နေဆိုရင်ဒီကိစ္စမှာပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့ကိုဝင်ရောက်စစ်ဆေးခွင့်ပေးဖို့ဘာမှစိုးရိမ်နေစရာမရှိပါဘူ
းရခိုင်မြောက်ပိုင်းကကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုတဖြည်းဖြည်းနဲ့ဖော်ထုတ်ရေးယူနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာဇိုက်ကပြောပါတယ် ဒီကိစ္စမှာဒေါ်ဆန်းစုကြည်ကရောဘလောက်ထိတာဝန်ရှိသလဲဆိုတာကို AFP ကမေးခွန်းထုတ်ပါတယ်။မစ္စတာဇာယီကတော့ဒီပြဿနာမှာဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်ပေါ်မှာဘလောက်ထိလွှမ်းမိုးဩဇာရှိသလဲဆိုတာကိုသုံးသပ်ဆုံးဖြတ်ရမှာဖြစ်တယ်လို့ပဲအထောက်အထားတွေအရဘယ်သူမှအဓိကတာဝန်ရှိသလဲဘယ်သူမှပါဘူးလဲဆိုတာတွေပေါ်လာပါလိမ့်မယ်ဆိုပြီးတော့ပဲဖြေသွားပါတယ်ခင်ဗျာ
။ကိုသားညုံပါရှင်။AFP သတင်းဌာနကအာရှသတင်းသမားတွေကိုချီးမြှင့်တဲ့သတင်းစာပညာကုန်ပစ္စည်း Kate Webb Price ကို Frontier သတင်းဌာနရဲ့အကြီးတန်းသတင်းထောက်ကိုမြတ်ကျော်သူကရရှိခဲ့ပါတယ်။2016ခုနှစ်ရခိုင်ပြည်နယ်ပဋိပက္ခရှမ်းပြည်နယ်တိုက်ပွဲအကြောင်းဆရတဲ့သတင်းတွေကိုတင်ပြခဲ့တဲ့အတွက်အခုလိုစူပေးခံရတာပါ။ရခိုင်ပဋိပက္ခနဲ့ပတ်သက်လို့သတင်းထောက်တွေဖန်ဆီးခံရခြင်းမှာအခုလိုစူရရှိခဲ့တဲ့အတွက်မြန်မာနိုင်ငံကသတင်းထောက်တွေအတွက်ခွန်အားဖြစ်စေတယ်လို့ကိုမြတ်ကျော်သူကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
AFP သတင်းဌာနကပြည်ပကဖြစ်ပွားဒေသတွေမှာခန့်ခဲ့တဲ့သတင်းတောရောက်ရယူတဲ့သတင်းနောက်တွေကိုစုချီးမြှင့်နေတဲ့ကအာရှသတင်းနောက်တွေကိုပေးတဲ့ Kate Webb Price ဂုဏ်ပြုဆုကိုကိုမြတ်ကျော်သူကရရှိခဲ့တာပါမြန်မာနိုင်ငံသားတယောက်အနေနဲ့ဒီဆုကိုပထမဆုံးရရှိခဲ့တာဖြစ်ပါတယ်2016တည်းကစလို့ရခိုင်ပြည်နယ်ပြည်ပကတွေအကြောင်းရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေအကြောင်းတွေကိုအဓိကအံဆက်ရေးသားတင်ပြခဲ့လို့ကိုမြတ်ကျော်သူကိုဒီဆုပေးရတာဖြစ်တယ်လို့ AFP သတင်းဌာနကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စသတင်းလာရင်းနဲ့ရိုက်တာသတင်းဌာနကကိုဝါလုံးကိုကျော်စိုးတို့ဖမ်းဆီးခံချိန်မှာကိတ်ဝတ်စုရရှိတာဟာမြန်မာနိုင်ငံကသတင်းထောက်တွေကိုစိတ်သက်တွန်းအားတစ်ခုဖြစ်စေတယ်လို့ကိုမြတ်ကျော်သူက VOA ကိုပြောပါတယ
်အခုဝါလုံးတို့ကဒီရခိုင်ရင်းနဲ့ဆက်သက်ပြီးတော့ဒါသူတို့ဟိုအခုတော့ဖမ်းဆီးခံရတာပေါ့လေတစ်ဆင့်မှာဒီလိုမျိုးဝါလုံးတို့လိုမျိုးရေးနေတဲ့ရခိုင်ရေးကိုရေးသားနေတဲ့တခြားသူတွေအများကြီးရှိတယ်ဆိုဒီလူတွေရဲ့နောက်ထပ်လာမဲ့ဟိုလာမဲ့အနာဂတ်ကောင်ဘယ်လိုရှိမလဲပေါ့အဲ့တော့ကျွန်တော်ကိုယ်ကဆိုရင်ကျွန်တော်တို့တငယ်ချင်းတွေဒီနောက်တငယ်ချင်းတွေဒီကြောင်းတွေကိုပဲဒါပြောနေရတာပေါ့ကျွန်တော်တို့ကဘယ်နေလဲပေါ့ဟိုကျွန်တော်တို့ရဲ့ဟိုသတင်းရေးသားနေရတဲ့ဟိုအနာဂတ်ကောဘယ်လိုရှိမလဲပေါ့ဆိုတော့ဟိုတောင်းတော့ဖန်ဆီးခံရတယ်ဟိုကျွန်တော်တို့ဒီစုယူလုံးကချက်ချင်းပြင်းနေတာအာဒီကိစ္စကိုပြင်းနေတာအာဒီမြန်မာနိုင်ငံသတင်းထောက်တွေကတော့ဖန်ဆီးခံရကြတယ်ပေါ့ဒီမြန်မာနိုင်ငံသတင်းထောက်တွေကတော့ဒီစုရတယ်ပေါ့ဆိုတော့ဒီစုကကျွန်တော်ဘယ်လိုခံယူလိုက်လဲဆိုတော့ကျွန်တော်တို့မြန်မာသတင်းထောက်တွေကိုခံနေရတယ်အဲ့လိုပဲဒီစုကနေပြီးတော့ညီမတဲ့နောက်တွေကိုဟိုစိတ်တက်မကြနဲ့ဒီဟိုတွန်းအားတစ်ခုဖြစ်သွားနေတဲ့ဟာမျိုးကိုကျွန်တော်ကတော့အဲ့လိုမျိုးယူဆပါတယ်ဗ
ျထိတ်တန်းသတင်းစာပညာဂုဏ်ပြုဆုကိတ်ဝက်ပရိုက်ဆုဟာ AFP သတင်းဌာနရဲ့ဩဇာကြီးမားတဲ့ဆုတစ်ခုဖြစ်ပြီးအခုလိုသတင်းလွတ်လပ်ခွင့်ကိုအတိမတ်ပြုပြီးလူငယ်တယောက်ဆုရရှိရတဲ့အတွက်ဝမ်းနာဂုဏ်ယူမိတယ်လို့မြန်မာ Journalism Institute ကတင်ကြားရေးတာဝန်ခံကိုစင်ဝင်းကမှတ်ချက်ပြုပါတယ်
ကျွန်တော်အနေနဲ့ကတော့ဒီအားလည်းကျေးဇူးတင်တာဒါပြီးတော့သတင်းနဲ့တူအောင်လုပ်ခွင့်ပြုလို့ဟုတ်လားဒီသတင်းလိုက်ပတ်ရှင်တွေကစိုးရင်ကြောင်းကြမှုမရှိဘဲနဲ့သူ့ရဲ့သတင်းလွတ်လပ်ခွင့်ကိုအတိမတ်ပြုလို့လုပ်ခွင့်ပေးတာဒါကိုတော့ကျွန်တော်ကတော့ဝမ်းပါပဲနောက်ပြီးတော့ကျွန်တော်သူကဒီရခိုင်သတင်းသမားလေရခိုင်မျိုးသားလည်းဖြစ်တယ်ရခိုင်မျိုးသားတယောက်အနေနဲ့ရခိုင်ရေးလိုဟာမျိုးကိုသတင်းလုပ်ရတယ်အင်မတန်ခက်တယ်ဗျာဖီအားတွေရှိတယ်နော်အဲ့လိုနေထားကနေပြီးတော့လုပ်ရတာသူသတင်းစာကိုသတင်းစာနဲ့တူအောင်ချက်လက်ပေါ်အခြေခံပြီးတော့ရှာဖို့ပေါ်ထုတ်တယ်ဆိုတဲ့လူမျိုးတွေနေနဲ့တော်တော်ဝမ်းသာကြကောင်းပါလ
ေ။ AFP သတင်းဌာနကဒီစုကို2008ခုနှစ်ကစတင်ပြပြီး BNN စစ်ပွဲတွင်သတင်းရယူခဲ့တဲ့ Australia Wiring Journalist တူဖြစ်တဲ့ Cape Watt အမိကိုအစွဲပြုပြီးနှစ်တိုင်းပြည့်တာဖြစ်ပါတယ်။ကိုမြတ်ကျော်သူဟာ2010ခုနှစ်ကသတင်းလောကကိုစတင်ဝင်ရောက်ခဲ့တဲ့တူဖြစ်ပါတယ်။လက်ရှိ Frontier Magazine မှာနိုင်ငံရေးတိုင်းသားရေးစစ်ပွဲတွေကြောင်းရခိုင်ရေးတွေကိုအဓိကထားသတင်းရေးသားသူတူလည်းဖြစ်ပါတယ်ခင်ဗျာ
။ Russian Bell နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ဖျက်မှုစွဲချက်နဲ့ Writer သတင်းတောင်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်မှာမြန်မာစစ်အာဏာပိုင်တွေကိုပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေကြပါတယ်သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ Rise to Information အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလည်းအစိုးရရဲ့ပွင့်လင်းမြင့်တာမှုနဲ့တာဝန်ခံမှုအပေါ်စောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်လိုအပ်ချက်တရားဖြစ်ပါတယ်။ဒါကြောင့်မလို့ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာ Rise to Information ဒီအများနဲ့သက်ဆိုင်တဲ့အချက်လက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်အာဏာပိုင်တွေဘက်ကဘလောက်ထိလေးစားလိုက်နာမှုရှိပါလဲ။ဒီကြောင့်လာမယ့်အင်္ဂါနေ့ည Daily Live Season မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်စနစ်မြန်မာလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒရက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မြန်မာညမှာသရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
။ဒီက ကနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုရောနိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ American Congress လွှတ်တော်ကိုနေ့စဉ်တင်သွင်းရတဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအစည်းအခမ်းမှာသမ္မတဒေါ်နယ်ထရမ့်ကကမ္ဘာသမား American ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ညွှန်မှန်းချက်တွေကိုချပြလိုက်ပါရတယ်။မဟာဗျူဟာထဲမှာတော့စီးပွားရေးပြိုင်ဆိုင်မှုတွေကမ္ဘာသမားဩဇာအရှိန်အဝါချက်ထွင်ရမှာတရုတ်နဲ့ရုရှားတို့ဟာ American ရဲ့အဓိကရံပတ်ဖြစ်တဲ့အကြောင်းထည့်တွင်ဖော်ပြထားတာပါ။ဒီအကြောင်း VOA သတင်းထောက် Peter Helen ရဲ့သတင်းဆောင်မကိုတော့ကွန်ရင်းကတင်ပြချပါရတယ်။
မေကန်စီဝိုင်းစီအားကောင်းအောင်ပြန်လည်ထူထောင်ပြီးငင်းငယ်ကြီးကိုအင်အားနဲ့တည်ဆောက်မဲ့မဟာဗျူဟာကိုချမှတ်ခဲ့တဲ့သမ္မတဟောင်းရော်နယ်ရီဂန်ထိမ့်မတ်အဆောက်အုံမှာပဲသမ္မတဒေါ်နယ်ထရမ့်ကအမေရိကန်သားပထမဆိုတဲ့မူဝါဒနဲ့အညီမဟာဗျူဟာတစ်ကိုချပြလိုက်တာပါ
Our strategy is to advance American influence in the world.
ကျွန်တော်တို့ရဲ့မဟာဗျူဟာကတော့ကမ္ဘာမှာအမေရိကန်ရဲ့ဩဇာရှိန်ဟွာအားကောင်းလာဖို့ပါဒါတွေကိုတော့ပြည်တွင်းမှာကျယ်ဝမှုနဲ့ဩဇာထူထောင်ပြီးတော့ဆက်လုပ်သွားမှာပါသူများအားကိုးပြီးကျွန်တော်တို့ဘဝတွေကိုထူထောင်မှာမဟုတ်ဘဲအောက်ကျခံစရာမလိုဘဲကျွန်တော်တို့ရဲ့စံတန်ဘိုးတွေနဲ့အညီအောင်မြင်အောင်လုပ်သွားမှာပ
ါရုရှားနဲ့တရုတ်နိုင်ငံတို့ဟာအမေရိကန်ရဲ့အကျိုးစီးပွားရေးနဲ့ဆန့်ကျင်ပြီးကမ္ဘာကြီးကိုပုံစံသစ်နဲ့ဖန်တီးဖို့ကြိုးပမ်းနေကြတဲ့ပြိုင်ဘက်တွေဖြစ်နေလဲသမ္မတကထည့်သွင်းပြောကြားခဲ့ပါတယ
် Whether we like it or not we are engaged in a new era of competition
ကြကြမကြကြကျွန်တော်တို့ဟာရှင်ပြိုင်မှုခေတ်တစ်ခုတည်းကိုရောက်နေပါပြီ။စီးရေးစီးပွားရေးနိုင်ငံရေးအရာခိုင်မာအားကောင်းမှုကကမ္ဘာတစ်ဝှမ်းမှာရေးပါလာနေတဲ့ဆိုတာကိုကျွန်တော်လက်ခံထားပါတယ်။အမေရိကန်နဲ့မာမိတ်တွေကိုချင်းချောက်နေတဲ့အစိုးရတွေနဲ့လည်းရင်ဆိုင်နေရပါတယ်။အကြမ်းဖက်အဖွဲ့တွေနယ်စပ်ဖြတ်ကျော်ချိန်ဆက်လှုပ်ရှားနေတဲ့ယာစွေကိုင်းတွေအကြမ်းဖက်မှုတွေနဲ့မိစ္ဆာဝါဒကမ္ဘာတစ်ဝှမ်းဖြန့်ချိနေတဲ့သူတွေနဲ့လည်းရင်ဆိုင်နေရတာပါ။အမေရိကန်ရဲ့ဩဇာရှိအင်ဝါစံတန်ဘိုးကျွယ်ဝမှုတွေကိုစိန်ခေါ်ဖို့ကျိုးပန်းနေတဲ့ရုရှားနဲ့တရုတ်တို့လိုအင်အားကြီးတဲ့ပြိုင်ဘက်တွေနဲ့လည်းရင်ဆိုင်နေရပါတယ
်။မြောက်ကိုရီးယားနဲ့အီရန်တို့ဟာအာဏာရှင်အစိုးရတွေဖြစ်သမ္မတထရန့်ကသတ်မှတ်ပြောဆိုခဲ့တယ်လို့မြောက်ကိုရီးယားအစိုးရကိုအထူးကြံဖြစ်အောင်ဝိုင်းပက်ပြီးထိချုပ်ဖို့ကြိုးစားတဲ့မဟာဗျူဟာကနေအသီးပွင့်တွေခန်းစားနေရပြီလို့လည်းပြောဆိုခဲ့တာပါ။
We have united our allies in an unprecedented effort to isolate North Korea.
မြောက်ကိုရီးယားကိုထိချောင်လို့တဲ့နေရာမှာအရင်နဲ့မတူအောင်မဟာမိတ်တွေကိုစုစည်းနိုင်ခဲ့ပါတယ်။ဒါပေမဲ့လုံဆရာတွေအများကြီးချမ်းမသေးတဲ့နျူကလ িয়ার ကိမဲ့ရေးနဲ့ကဘာကြီးကိုမချင်းချောင်နိုင်အောင်အမေရိကန်နဲ့မဟာမိတ်တွေနောက်ထပ်လိုအပ်မှာရှိနေပါသေးတယ်
။အရင်သမားတွေလက်ထက်မှာတုန်းကလုံခြုံရေးမဟာဗျူဟာတွေချမှတ်ရမှာစီဝိုင်းပူလုံမှုကိုအမျိုးသားလုံခြုံရေးအဖြစ်ထက်သွင်းစဉ်းစားဖို့ပြက်ကွက်ခဲ့တယ်လို့လည်းသမ္မတထရန့်ကပြောသွားပါတယ
်။ Our leaders drifted.from American principles they lost sight of America's destiny
ကျွန်တော်တို့ရဲ့ခေါင်းဆောင်တွေကအမေရိကန်ရဲ့အခြေခံမူတွေကနေသွေးဖီခဲ့ကြပါတယ်အမေရိကန်ရဲ့ပြောင်းပန်းချက်တွေကိုမျက်ခြေပြတ်ခဲ့သလိုအမေရိကန်ရဲ့ကြီးမြတ်မှုအပေါ်မှာယုံကြည်မှုနဲ့ဆုံးရှုံးခဲ့ကြပါတယ်ရလာဖြစ်နေတာအမေရိကန်နိုင်ငံသားတွေလည်းဆုံးရှုံးမှုတွေကြုံရပါတယ်အစိုးရဘော်လူလူကယုံကြည်မှုယော်ပါခဲ့သလိုသူတို့အနာဂတ်ဘော်ယုံကြည်မှုလည်းဆုံးရှုံးခဲ့ပါတယ်ဒါတွေအားလုံးမနစ်ကစားလို့ပြောင်းလဲသွားခဲ့ပါပြီ
ဝါရှင်တန်ခြေဆိုင် Foundation for Defense of Democracies အဖွဲ့ရဲ့သုတေသနဌာနညွှန်ကြားရေးမှူး David Adesnik ကတော့တန်တမာရေးဆက်ဆံမှုတွေအပေါ်အဓိကအားထားခဲ့တဲ့အတိတ်မှာတုန်းကအမေရိကန်ရဲ့လူညုံရေးဆိုင်ရာမဟာဗျူဟာတွေနဲ့သမ္မတထရန့်ရဲ့ကြီးညာချက်ဟာလုံးဝခြားနားနေတယ်လို့ဆိုပါတယ
် I do think that was a weakness in the past
တိမအားနည်းချက်ရှိတယ်လို့ကျွန်တော်ထင်ပါတယ်တန်တမာရေးအရာနှိစမ်းမှုတွေရှိလာတာနဲ့အမျှတစ်ဖက်နဲ့တစ်ဖက်ပိုမိုနားလည်မှုရှိလာမယ်လို့ရိုးရိုးရှင်းရှင်းမျှော်လင့်ခဲ့ကြတာပါဒါကရေရှည်မျှော်လင့်ချက်ဖြစ်သလိုဒီလိုချင်းကမှုပုံစံကိုအထူးသဖြင့်ဒီမိုကရေစီနိုင်ငံတွေကဖက်တွယ်ထားတတ်ကြပါတယ်ဒါပေမဲ့လည်းအလုံးမဖြစ်ခဲ့တာတွေတော်တော်များများရှိတယ်လို့ထင်ပါတယ်ဒါကြောင့်လဲအပြောင်းလဲကိုကြိုးစားကြပါလိမ့်မယ်
ရာသီဥတုဖောက်ပြန်မှုတွေဟာအမေရိကန်မျိုးသားလူညွန့်ရေးအတွက်ချင်းချောက်မှုတရားဖြစ်သမ္မတဟောင်းဘရက်ကိုဘားမားရဲ့2015ခုနှစ်ကပြောဆိုချက်ကိုချန်လက်ထားခဲ့တဲ့အတွက်သမ္မတထရန့်ရဲ့မဟာဗျူဟာပေါ်ဝေဖန်မှုတွေလည်းရှိခဲ့တာပါ။ဒါပေမဲ့လည်းသမ္မတရဲ့လက်ထောက်တွေကတော့မဟာဗျူဟာအစီရင်ခံစာမှာသဘောပတ်ဝန်းကျင်ဆိုင်ရာကိစ္စတွေမှာဥဆောင်မှုအခန်းကဏ္ဍစိန်ခေါ်မှုအဖြစ်ထည့်သွင်းထားတဲ့အကြောင်းတုံ့ပြန်ပြောဆိုထားကြပါတယ်ခင်ဗျာ။
ကောင်းလုံတင်ပြတော့တာပါရှင်အခုတော့ Christmas ရာသီရောက်တိုင်းတရားသည့်အတွက်ခန်းစားရေးဖွဲ့ထားတဲ့တခြင်းတွေနဲ့ဖျော်ဖြေပေးနေတာမို့ဒီကနေ့မှာတော့ Run DMC တည်ဆို့ထားတဲ့ Christmas in Holy ဆိုတဲ့တခြင်းကိုထုတ်လင်းပေးလိုက်ပါတယ်နားဆင်ပါရှင်
It was December. snow white so bright. In the fireplace is the Yule log. Beneath the mistletoe as we drink eggnog. The rhymes that you hear are the rhymes of Jarrell. Like each and every year we bust Christmas carols. Christmas carols.
မရခုထုတ်လင်းပေးလိုက်တဲ့ Christmas သချင်းလက်ဆောင်ကိုတောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ်ပြပချင်း9နိုင်မှာ Asia Set 70ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA ရဲ့တရိုက်ထုတ်လင်းချက်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ voaburmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွေနောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင်အမေရိကန်ရဲ့ကြီးကျယ်မြင့်မြတ်မှုကပြိုင်ဘက်အင်အားကြီးတွေကြောင့်ချင်းချောက်ခံရပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့မှာသတိပေးပြောဆိုပါတယ်ဒါပေမဲ့လည်းအမေရိကန်ရဲ့နှိုးထလာမှုလို့သမ္မတကဖော်ညွှန်ပြောဆိုလိုက်ပြီးအဟံအတားတွေကိုရှင်းလင်းပြနိုင်ရေးဘက်ပေါင်းစုံကဆောင်ရွက်မယ်လို့ကတိပြုပြောဆိုပါတယ်ဝါရှင်တန်မှာပြောတဲ့မိန့်ခွန်းမှာတော့သမ္မတကသူ့ရဲ့မျိုးသားလုံခြုံရေးမဟာဗျူဟာအသစ်ကိုရှင်းလင်းပြောဆိုရမှာရုရှားနဲ့တရုတ်နိုင်ငံတို့ကိုအကြီးမားဆုံးစိုးရိမ်ချက်အဖြစ်ရည်ညွှန်းပြောဆိုခဲ့ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလက်မှတ်ခံတဲ့ဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကဗီတိုအာဏာသုံးပြီးမနေ့ကကန့်ကွက်ပါတယ်။ဂျေရုဆလင်နဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအီဂျစ်နိုင်ငံကတင်သွင်းခဲ့တာဖြစ်ပြီးမဲခွဲဆုံးဖြတ်တဲ့အခါမှာတော့အဖွဲ့ဝင်14နိုင်ငံကထောက်ခံပြီးအမေရိကန်ကကန့်ကွက်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတွေကိုအားပေးတဲ့ရေးသားပြောဆိုမှုတွေအပါအဝင်လူမှုကွန်ရက်တွေပေါ်မှာအမုန်းတရားနဲ့စော်ကားတိုက်ခိုက်တဲ့ရေးသားချက်တွေကိုစစ်ဆေးကန့်သတ်ဖို့ရည်ရွယ်တဲ့စီမင်းသစ်တွေချမှတ်လိုက်တဲ့အကြောင်း Twitter လူမှုကွန်ရက်ကုမ္ပဏီကပြောဆိုလိုက်ပါတယ်။အကြမ်းဖက်လှုပ်ရှားမှုတွေကိုမွတ်စလင်တွေကလှုပ်ဆောင်နေတယ်ဆိုတာမျိုးရည်ရွယ်ဖော်ပြတဲ့သွေးဆူအောင်လုပ်တဲ့ဗီဒီယိုဖိုင်တွေကို Twitter ပေါ်မှာပုံမှန်လိုတင်နေတဲ့လက်ရာဆွန်အဖွဲ့ British First ကခေါင်းဆောင်တွေရဲ့အကောင့်တွေကိုလည်း Twitter ကရက်ဆိုင်လိုက်ပါတယ ်။တရင်အချင်းချုပ်ကမတင်ငိထိုက်ကကြေညာပေးခဲ့တာပါ။ဒီကနေ့ညနေခင်းအတွက်ထုတ်လုပ်ရင်မှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linux Stream Cast ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24 kHz 1.33ညလိုင်းဒိုမီတာ25 kHz 11.69လိုင်းဒိုမီတာ57 kHz 5885နဲ့လိုင်းလာမီတာ190 kHz 1505တို့ကနေထုတ်လင်းပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။
This program has come to you from the Voice of America, Washington.